ယူကရိန်းနိုင်ငံဟာခီးမြို့က DIY ဆောက်လို့ရေးပစ္စည်းဆိုင်မှာလူစီကားနေတဲ့အချိန်ရုရှားရဲ့တိုက်ခိုက်မှုကြောင့်လူ14ယောက်သေဆုံးပြီးတော့ဒါဇင်နဲ့ခြိတံရရခဲ့ကြောင်းယူကရိန်းအစိုးရရှေ့နေရုံးကဒီနေ့ပဲပြောလိုက်ပါတယ်ဒီမတိုင်ငယ်တရက်ကရုရှားရဲ့တိုက်ခိုက်မှုနှစ်ကြိမ်ကြုံခဲ့ရတဲ့ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးဟာကီးမြို့မှာအခုနောက်ဆုံးတိုက်ခိုက်ခံမှုကြောင့်ထိခိုက်သေးသေးသူတွေလည်းတိုးလာနေတာပါလူတွေရက်ကွက်မှာရှိတဲ့ဆောက်လုပ်ရေးပစ္စည်းဆိုင်ကိုစနေနေ့မိုးလယ်ပိုင်းကပယ်ထိန်တပ်ဘုံနှလုံးနဲ့တိုက်ခိုက်ခံခဲ့ရတာလို့ဒေသနာရအုပ်ချုပ်ရေးမှူးကနိုင်ငံပိုင်ရုပ်မြင်သံကြားကနေပြောပါရယ်တိုက်ခိုက်ခံရမှုကြောင့်မီးအကြီးကျယ်လောင်ကျွမ်းမှုဖြစ်ခဲ့ပြီးတော့အမြင့်မီတာရာနဲ့ခြီတဲ့မီးခိုးလုံးမဲကြီးတွေကိုလည်းတွေ့မြင်ခဲ့ရတာပါ။ဒဏ်ရာသူ43ယောက်ရှိကြောင်းဒေသခံအစိုးရရှိနေရုံကအတည်ပြုခဲ့သလိုတည်ဆုံးသူ12ယောက်ထဲက10ယောက်ကိုဘသူဘဝဆိုတာကိုမဖော်ထုတ်နိုင်သေးဘူးလို့လည်းပြောပါရယ်ခင်ဗျာ။